င်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းဒဲအလီလိုက်စီစဉ်ကနေပြီးတော့ကြိုးစူပါတယ်ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့မြန်မာနဲ့ကမ္ဘာ2018ဆိုတာဖြစ်ပါတယ်ဆိုတော့ကတော့2018ခုနှစ်အတွင်းမြန်မာနိုင်ငံနဲ့နိုင်ငံတကာရဲ့ဆက်ဆံမှုကိုကျွန်တော်နှစ်ချုပ်သုံးသပ်ပြီးပို့ပါအဓိကပါဝင်ဆွေးနွေးပြီးပို့ကျွန်တော်ပင်နယ်အဖြစ်ပုဂ္ဂိုလ်2ဦးဖိတ်ခေါ်ထားပါတယ်ပထမတူကတော့လူပေါင်တစ်ဒီမိုကရက်တစ်ပါတီရဲ့ဥက္ကဋ္ဌဖြစ်ပါတယ်ဥအောင်မိုးစောပါနောက်တူကတော့မြန်မာ Journalism Institute မြန်မာသတင်းသိပ်ပံကဦးစိတ်ဝင်ဖြစ်ပါတယ်သူတို့နှစ်ဦးစလုံးလီလိုင်းပေါ်ကိုရောက်နေပါပြီခင်ဗျာကျွန်တော်အရင်ဆုံးဦးအောင်မှုစောကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာကိုအောင်မှုစောကြားရမယ်ထင်ပါတယ
်ဟုတ်ကဲ့ကြားပါပါခင်ဗျာ
ဦးအောင်မှုစောခုနကကျွန်တော်ပြောသွားလို့မြန်မာနဲ့ကမ္ဘာဆက်ဆံရေး2018ခုနှစ်အတွင်းကျွန်တော်တို့ခြုံပြီးတော့ပြောမယ်ဆိုရင်တော့အိန္ဒိယနိုင်ငံနဲ့ဆက်ဆံရေးရှိမယ်ခုနကနောက်အမေရိကန်ပါဝင်နောက်နိုင်ငံနဲ့ဆက်ဆံရေးရှိမယ်ကုလသမဂ္ဂပါဝင်ဆက်ဆံရေးရှိမယ်ထူးခြားချက်တွေတော်များလည်းကျွန်တော်သတိထားမိပါတယ်အဲ့တော့ကိုအောင်မှုစောနည်းနည်းလေးချုပ်ပြီးတော့ပထမဆုံးအရင်ဆုံးပြောမယ်ဆိုရှင်ဒီနှစ်နိုင်ငံတကာဗမာရဲ့နိုင်ငံတကာ image ပေါ့အဲ့ဒါနဲ့ပတ်သက်လို့လေးနည်းနည်းလေးဆွေးနွေးပြပါလား
ဟိုကျွန်တော်အထင်ရပြောမယ်ဆိုရင်တော့ပေါ့နော်ဒီတစ်နှစ်လုံးမှာကျွန်တော်နှစ်ကုန်အချုပ်ကြည့်ရအခါမှာနိုင်ငံကလည်းပတ်သက်လို့ကျွန်တော်ရဲ့ဆက်ဆံရေးတကယ်တော့အနုလက္ခဏာပြရတယ်လို့ကျွန်တော်အဲ့လိုပြောချင်ပါတယ်အထူးသဖြင့်ကမ္ဘာကူလသမဂ္ဂနဲ့ဆက်ဆံရေးပေါ့နော်ကမ္ဘာကူလသမဂ္ဂနဲ့ဆက်ဆံရေးဆိုတာကဟိုတစ်ကမ္ဘာလုံးနဲ့ဆက်ဆံရေးလို့အဲ့ဒီလိုရေးပြရပြောလို့ရနည်းနည်းလေးဟိုခွဲစိတ်နည်းနည်းလေးထပ်ပြီးတော့ခွဲစိတ်ကြည့်မယ်ဆိုရင်တော့အထူးသဖြင့်ဥရောပမှာဆိုလို့ရှိရင်ဥရောပနိုင်ငံတွေနဲ့ဆိုရင်ကျွန်တော်တို့နိုင်ငံတွေရဲ့ကျွန်တော်တို့နိုင်ငံအပေါ်အမြင်ကဟိုအစိုးရတွေရဲ့အမြင်ရောနောက်အထူးသဖြင့်ဥရောပပြည်သူတွေရဲ့အမြင်ရောကကျွန်တော်တို့ပုံမှာပို့ပြီးတော့အနုဒသနာပြရတယ်ဆိုတော့အမေရိကန်ပြည်ထောင်စုနဲ့လည်းတို့နည်းတူတူပဲလို့ပြောခြင်းတယ်သို့တော်လည်းဥရောပလည်းဆိုလိမ့်မယ်လို့ကျွန်တော်မထင်ဘူး။ဟောအိနီးပြည်ချင်းနိုင်ငံရဲ့ပတ်သက်ရင်တော့ကျွန်တော်ရှေ့တောင်အာရှနိုင်ငံနဲ့ဆက်ဆံရေးကတော့ပုံမှန်ပဲလို့ပြောလို့ရတယ်။သို့တော်လည်းပဲကျွန်တော်တို့ဒီအရင်နှစ်တွေရဲ့စာလို့ရှိရင်ပေါ့ဗျာ။ဥပမာကျွန်တော်တို့ဒီတောင်ဆန်းစုကြည်တို့ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အာဏာရပြီးတဲ့ကာလဆိုလို့ရှိရင်ဒီရှေ့တောင်အာရှနိုင်ငံတွေကဟိုကျွန်တော်တို့နိုင်ငံကိုဒီကောင်းဆောင်အဖြစ်တောင်ပြင်မယ်ဆိုတဲ့သဘောထားမျိုး approach မျိုးပြောတာဆိုတာမျိုးတွေတော်တော်လေးလှိုင်ခဲ့ရပေါ့နော်အဲ့လိုအခြေအနေရနေပြီးတော့နည်းနည်းအခုအနေထားကိုတာမန်အခြေအနေကိုပြန်ရောက်သွားတယ်လို့ပြောလို့ရမယ်ဥပမာမလေးရှားနဲ့ဆိုကျွန်တော်ဆက်ဆံရေးတိတ်ကောင်းလာတယ်လို့ပြောလို့မရဘူးပေါ့နော်သူထိုင်းနဲ့ကတော့ပုံမှန်ပဲလို့ဟိုပြောလို့ရကောင်းရမယ
်
နောက်တရုတ်လိုနိုင်ငံမျိုးကျွန်တော်ကြည့်မယ်ဆိုရင်တော့ကျွန်တော်နဲ့ပို့ပြီးတော့နှိဆက်လာတယ်ကျွန်တော်နိုင်ငံအနေနဲ့လည်းတရုတ်ကိုပို့ပြီးတော့အားထားလို့ရလာတဲ့အနေအထားဖြစ်လာတယ်ပေါ့နော်ဒီအနောက်နိုင်ငံတွေထူးဆန်းဥရောပတို့အမေရိကန်နဲ့ဆက်ဆံရေးမှာကျွန်တော်တို့တင်းမာလာတယ်ကမ္ဘာကူးရသုံးခါအနေနဲ့ပြောမယ်ဆိုရင်ကျွန်တော်တို့ရဲ့ image ကတော်တော်လေးအနှုတ်လက္ခဏာပြသွားတယ်လို့ကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ခင်ဗျာခုနကကိုအောင်မိုးစောပြောသွားလို့ပဲသူဖြစ်ကျွန်တော်သတိထားမိတာလဲရခိုင်ကိစ္စနဲ့ပတ်သက်လို့တော်လေးတင်းတင်းမာဖြစ်ခဲ့တယ်ပေါ့နော်ဒီပုံမှာမြန်မာဘက်ကတကယ်ပြောရင်ရှီတန်းနိုင်ငံတကာနဲ့ပတ်သက်လို့ရှီတန်းတိုက်စစ်မှုတွေလို့ပြောရမှာပါအဓိကနိုင်ငံကြေးဝန်ကြီးဌာနဆိုရင်ဒေါ်ဆန်းစုကြည်ကိုရင်ဒီဝင်ကြီးလုပ်ပြီးတော့ကင်တွယ်နေတာပါအဲ့တော့မြန်မာဘက်ကဒီနိုင်ငံတကာအပေါ်မှာကင်တွယ်ဆက်ဆံမှုနဲ့ပတ်သက်လို့ဘယ်လိုယူဆပါလဲ
ကျွန်တော်အမြင်အရပြောမယ်ဆိုလို့ရှိရင်တော့အထူးသဖြင့်တော့ဒီကမ္ဘာကူးလသမဂ္ဂနဲ့ပတ်သက်လို့ဖြစ်တဲ့ကိစ္စတွေမှာသူပြန်ဥရောပကကျွန်တော်ပုံမှန်အမြင်သုံးပြစိမ့်ဆောင်လာရင်လည်းပတ်သက်လို့ပြောမယ်ဆိုရင်လူ့အခွင့်အရေးကိစ္စတွေနဲ့ဆိုင်တယ်။နောက်တော့လူ့အခွင့်အရေးကိစ္စတွေနဲ့ဆိုင်လို့တပြိုင်တည်းမှာပဲဒီကူးလသမဂ္ဂရဲ့လူ့အခွင့်အရေးထူးကိုလည်းရင်မှတ်ချက်တွေလည်းအများကြီးပါနိုင်တယ်လို့ကျွန်တော်ဆိုပြောချင်ပါတယ်။ကျွန်တော်တို့နဲ့သူ့အကြားပေါ့နော်ကျွန်တော်နိုင်ငံနဲ့သူ့အကြားကျွန်တော်နိုင်ငံနဲ့ကမ္ဘာကူးလသမဂ္ဂအကြားပူးပေါင်းဆောင်ရွက်မှုကမချောမွေးခဲ့လို့အဲ့လိုပြောရင်ရမယ်လို့ထင်တယ
်။နိုင်ငံကြေးဌာနရဲ့ဆွမ်းဆောင်ရည်နဲ့ပတ်သက်လို့ရောကိုအောင်ပုဆောင်ဘယ်လိုသုံးသပ်ချင်ပါလဲ
။အဲ့ကျွန်တော်အထင်ရကျွန်တော်ရဲ့ဟိုသုံးသပ်မှုရကျွန်တော်ပြောမယ်ဆိုလို့ရှိရင်တော့ဒီကမ္ဘာကူးလသမဂ္ဂလို့ဒီနိုင်ငံတကာအဖွဲ့အစည်းမျိုးနဲ့နောက်ခုနကလူ့အခွင့်အရေးအထူးကိုယ်စားလှယ်ပုံပုံမျိုးနဲ့ကျွန်တော်တို့ကမပူပေါင်းမဆောင်ရနိုင်ဘူးလို့ညင်းဆိုတဲ့ကိစ္စကကျွန်တော်အတွက်ကတော့တိတ်ပြီးတော့ပုံဝင်မကြလှဘူးလို့ကျွန်တော်အဲ့လိုပြောချင်ပါတယ
်ဟုတ်ကဲ့
ကျွန်တော်ရှောက်ကျွန်တော်တို့ထပ်တက်လဲပြောခဲ့တယ်ဒီကမ္ဘာကူးလသမဂ္ဂလို့ဖွဲ့စည်းရုံးနဲ့ပေးချာချပူပေါင်းဆောင်ဖို့လိုတယ်နောက်လူခွင့်ရေးဒီအထူးကိုယ်စားလှယ်ပုံပုံမျိုးနဲ့ပေးချာပူပေါင်းဆောင်ဖို့လိုတယ်ဆိုတာကတော့ကျွန်တော်အမြင်ဖြစ်ပါတယ်
ဟုတ်ကဲ့ခင်ဗျာကောင်းမှုဆိုလီလိုင်းပေါ်မှာခဏနေပြီးပါအောင်ခင်ဗျာကျွန်တော်နောက်ထပ်ပြန်နိုင်ဆွေးနွေးမယ်ဥစိန်ဝင်ဖိတ်ခေါ်ကြပါမယ်ကိုစိန်ဝင်ကြားရမယ်ထင်ပါတယ် ကုသင်္ကကကိုအောင်မိုးစောကတော့ဒီနိုင်ငံတကာနဲ့ဆက်ဆံရေးပိုင်းမှာအနှုတ်သဘောဆောင်တယ်လို့သူမြင်ပါတယ်အဲကျွန်တော်ကနောက်တစ်ခုမေးချင်တာဆက်ဆံရေးပိုင်းမှာအဆိုးရတယ်မကပါဘူးတခြားနိုင်ငံတကာပြည်သူတွေနိုင်ငံတကာအဖွဲ့အစည်းတွေနဲ့ဆက်ဆံရေးဆိုတာလည်းရှိပါတယ်အဲ့တော့ဒါဒီအစိပ်ပိုင်းနေနဲ့ပတ်သက်လို့မြန်မာနဲ့ပတ်သက်ပြီးတော့သူတို့ရဲ့ image ပေါ့သူရဲ့ impression ဘယ်လိုရှိနေတယ်လို့ယူဆပါလဲခင်ဗျာ
အဲ့တူတပြင်ဥရောပမှာပေါ့နော်ဒီနောက်တိုင်းနိုင်ငံတွေမှာမြန်မာနဲ့ပတ်သက်လို့ရှိရင်တာမန်လူတွေကြားထဲမှာမြန်မာကပုံစံဆိုးဖြစ်သွားတယ်အဲဟိုသူဒီလိုအင်္ဂါကိစ္စဖြစ်လာတဲ့အခါကျတော့ဒီဟိုကိုယ့်ဘက်မှာဒုက္ခတွေဒီကိုဟိုလူမဆန်တဲ့အပြုအမူလုပ်တယ်ဆိုတဲ့ဟာမျိုးအဲ့ဒီပုံစံဆိုးကဖြစ်သွားတယ်သူတို့ကတပင်းအင်းဒီပုံမှာပဲတုံးစစ်ကြည့်နေရတာဆိုတော့ဒီတပင်းကတပင်းအဆိုးတွေကြည့်တယ်အဲနိုင်ငံရဲ့နိုင်ငံရေးအနေအထားကိုဒီလိုကထဲထဲဝင်ဝင်သိနိုင်တာမဟုတ်ဘူးလေအဲ့ဒီခါကျတော့မြန်မာဟိုတဲ့ဟာကသိုးတယ်ဆိုတဲ့အမျိုးကိုပေါ်သွားစေတာတော့အမှန်ပဲ
ဟုတ်ကဲ့ကျွန်တော်တစ်ဆက်တည်းခုနကကောင်မှုဆိုမေးတဲ့မိကွန်းလို့ကျွန်တော်ပြန်မိချင်ပါတယ်မြန်မာဘက်ကတုံ့ပြန်မှုပေါ့ဟိုသတင်းပြန်ကြားဒီလိုဖြစ်နေတဲ့အခြေအနေပေါ်မှာမြန်မာဘက်ကအစိုးရအနာဘက်နဲ့မြဲပြောနေတာဒါတွေကလှုပ်ကြံပြီးတော့ဖန်တီးထားတာနောက်တစ်ခါချက်ကားပြောတယ်လို့အများဆုံးသတင်းပြန်ကြားမှုတွေလည်းထုတ်နေပါတယ်အဲ့တော့သတင်းပြန်ကြားရေးဘိုင်းအဖြစ်စီနိုင်ငံကြားရေးဘိုင်းကဖြစ်စီဒီပေါ်မှာကြိုက်တွယ်တုံ့ပြန်တာနဲ့ပတ်သက်လို့ဘယ်လိုယူဆပါလဲ
ဟိုကျွန်တော်နားလည်မှုရတော့ကျွန်တော်ကတော့ကျွန်တော်အားနဲ့လို့ထင်တာပေါ့နော
်ဟုတ်ကဲ့အဲကိုစိတ်ဝင်လေးအဲ့ဒါလေးပြောပြပါခင်ဗျ
ဟုတ်ကဲ့ကျွန်တော်တို့ပြန်မှာကပါလဲဆိုတော့အာနာကဆက်ပြအာနာအာနိုင်ငံရေးပေါ်လစ်စီကိုနိုင်ငံဝန်ကြီးဌာနတော့ရပ်ပတ်ဆိုရကတိုင်ဟိုအစည်းအဝတ်တိုင်သူကန်ကြီးလိုကန်လို့ရတာပေါ့အဲဒါသူကတပ်ပတ်ကိုပြင်နေပြီးတော့ကြည့်နေရတဲ့အနေအထားရှိတယ်အဲ့ဒီအခါကျတော့ဟောဒီလိုမျိုးဟာဒီမှာအာတုံ့ပြန်တဲ့ဟာဒီကတော့ဟိုစနစ်မကြဘူးနောက်ပြီးတော့မြန်မာပြည်ရဲ့ပြဿနာကရပ်ပတ်တွေဖြစ်တဲ့ပဲဖြစ်ဖြစ်လူပုဂ္ဂိုလ်ပေါ်မှာပဲအခြေပြုထားတာအဲ့တော့သူတို့ရဲ့ဆုံးဖြတ်ချက်တွေကforeign policy မှာလည်းနိုင်ငံရေးဘာသာမှာလည်းသွားပြီးတော့ရက်ခတ်မှုတွေရှိတာအဲ့တော့သူတို့တူချင်းကစွမ်းဆောင်ရည်ကောင်းရင်ကောင်းတယ်လို့မကောင်းရင်မကောင်းတယ်လို့အဲ့ဒါမျိုးတွေဖြစ်တယ် institutionalization and institutionalization မကောင်းဘူးနော်အဲ့ဒီအဲ့လိုမျိုးဖြစ်တယ်အဲ့တော့ communication မှာလည်းဒီတိုင်းပဲ communication ကလည်းသတိကြမလုပ်ထားဘူးဟိုကြုံရင်ကြုံတယ်လို့ပဲသွားတဲ့အနေထားအဲ့တော့အဲ့ဒီ communication ကိုကင်နဲ့တယောက်ကအညာညာဘလို့ဖြစ်သွားတာစနစ်မရှိဘူးအဲ့ဒါကိုတိကျလေ့ကျင့်ပြီးတာဒါဘူးလည်းယုံကြည်မှုမရှိဘူးကျွန်တော်တို့ကအလွယ်လမ်းလိုက်လို့ရှိတာကပြဿနာတစ်ခုဖြစ်လို့ရှိရင် isolate လုပ်လိုက်တဲ့အဟာကိုကျွန်တော်တို့ကအင်သာရနေတာအဲ့ဒီအတိုင်းနဲ့ဆက်ပြီးတော့ကျင့်သုံးနေကြတော့ကျွန်တော်တို့ image ကနှုတ်ပတ်ပါတော့သွားနေတာ
ဟုတ်ကဲ့ခင်ဗျာပင်တိုင်းဆွေးနွေးတဲ့သူနှစ်ဦးကတော့မြန်မာနိုင်ငံနဲ့နိုင်ငံတကာဆက်ဆံရေးနှုတ်ဖက်သွားနေဆိုတော့သုံးသပ်ကြပါတယ်ကျွန်တော်သရရှင်တွေရဲ့အမြင်ကိုလည်းတင်ပြချင်ပါတယ်အရင်ဆုံးကျွန်တော်တို့စီကိုမောင်တက်တနာဆိုပြီးတော့ပေးထားတဲ့ပီဇာတစ်စုံရှိပါတယ်အဲ့ဒါလေးကိုတော့မန်နမ်းအောင်ဖတ်ပြပါအောင်ဗ
ျဟုတ်ကဲ့ပါရှင်အစိုးရတက်တက်လာပြီးတော့တနည်းအတွင်း Vatican နဲ့တန်တမန်ဆက်သွယ်ရေးလုပ်နိုင်ရုံမကနိုင်ငံတကာဆက်ဆံရေးတွေကိုလည်းချောမွေ့နေအောင်စွမ်းဆောင်နိုင်ခဲ့လို့စစ်ကောင်းဆောင်တွေအပေါ်ချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုကနေအများပြားဖယ်ရှားနိုင်ခဲ့တဲ့အပြင်စစ်ကောင်းဆောင်တွေနဲ့အပြန်အလှန်ပူးပေါင်းဆောင်ရွက်ရေးတွေကိုလည်းပြန်လည်စတင်နိုင်ခဲ့ပါတယ်။ထို့အပြင်လူအခွင့်အရေးမှတ်တမ်းအခြေအနေတွေတိုးတက်ကောင်းမွန်လာပြီးပြည်ပအရင်းနှီးမြှုပ်နှံမှုတွေလှိမ့်ဝင်လာဖို့ပြင်ဆင်လာတာပြည်ရင်းငြိမ်းချမ်းရေးလုပ်ငန်းရှင်တွေအောင်မြင်ချောမွေ့ဖို့လူအားငွေအားနှီးပညာအားတွေနဲ့ကူညီပံ့ပိုးပေးဖို့ကမ်းလှမ်းမှုတွေရှိခဲ့ပါတယ်။ထို့အပြင်ဖက်ဒရယ်ပြည်ထောင်စုပေါ်ပေါက်လာရေးအတွက်လွှတ်တော်ကိုယ်စားလှယ်ရဲ့စွမ်းရည်မြင့်တင်မှုပညာပေးရေးလုပ်ငန်းတွေကိုလည်းအချိန်တိုအတွင်းရယူနိုင်ခဲ့ကြတဲ့အတွက်နိုင်ငံတကာဆက်ဆံရေးချောမွေ့တယ်လို့ယူဆနိုင်ပါတယ်။အစိုးရတေလက်ထက်မတိုင်ခင်ဖြစ်ပွားခဲ့တဲ့ရခိုင်မြောက်ပိုင်းပင်ကလေးအရေးကိုလည်းအထိုက်အလျောက်တည်ငြိမ်အောင်ထိန်းထားနိုင်ခဲ့ပါတယ်။သို့တော်လည်း ARSA အကြံဖက်သမားတွေရဲစခန်းတွေကိုအကြံဖက်တက်ခိုက်ခဲ့လို့စစ်တပ်ကနေမြေရှင်းလင်းရေးကတဆင့်ဖြစ်ပေါ်လာတဲ့ဒုက္ခတွေပြဿနာတွေကြောင့်နိုင်ငံတကာရဲ့ပြစ်တင်ဝေဖန်မှုတွေခံနေရပါတယ်။တို့တော့လေအစိုးရရဲ့လိမ္မာပါနေတဲ့နိုင်ငံတကာဆက်ဆံရေးနဲ့အစိုးရရဲ့ပကတိရင်ဆိုင်တွေ့ကြုံနေရတဲ့အခက်အခဲတွေကိုထင်ထင်ရှားရှားပုံဖော်ပြနိုင်တာကြောင့်နိုင်ငံတကာ PR တွေဟာအစိုးရထက်စစ်ကောင်းဆောင်တဲ့အပေါ်ကြောက်ရောက်လာနေပါတယ်တဲ့ဒါပေမဲ့အစိုးရရဲ့ကြွမ်းကျင်ပိုင်နိုင်တဲ့နိုင်ငံတကာဆက်ဆံရေးနှီးပြူဟာတွေကြောင့်ပိတ်ဆို့အရေးယူမှုတွေအားလုံးကိုဖယ်ရှားနိုင်လိမ့်မယ်လို့ယုံကြည်တယ်လို့ရေးထားပါတယ်ရှင
်ဟုတ်ကဲ့ခင်ဗျမောင်တသနာရဲ့အမြင်ကတော့ဒီပြဿနာကြီးတော့ရှိတယ်အစိုးရအနေနဲ့ကင်တွက်နိုင်မယ်လို့ထင်တယ်လို့ပြောပါတယ်ခင်ဗျကျွန်တော်နောက်ထပ်တူဖိတ်ခေါ်ကြပါလေကိုငင်းချန်ဖင်လန်နဲ့ငါးပါကိုငင်းချန်ဆွေးနွေးလို့ရပါတယ်ဥအောင်မှုဆိုရှိပါတယ်ဥစည်းဝင်ရှိပါတယ်ခင်ဗျအ
ဲကျွန်တော်ဆွေးနွေးချင်တာတော့မြန်မာနဲ့ကမ္ဘာတစ်မြစ်တာကိစ္စမှာကျွန်တော်တို့နိုင်ငံကအချက်နှချက်ပြောချင်တယ်နိုင်ငံကြီးဝန်ကြီးဌာနနဲ့ပြည်ကြီးဝန်ကြီးဌာနဒီဟာလည်းပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့ကတော့နားလည်တာပေါ့ဗျာ2008ခြေကံဥပဒေကြောင်းလို့ကာလုံကိစ္စကြောင်းလို့ဒေါ်အောင်ဆန်းစုကြည်ကနိုင်ငံကြီးဝန်ကြီးဌာနကိုယူထားရတယ်ပေါ့ဒါပေမဲ့နိုင်ငံတကာရဲ့ကျင့်သုံး စီမံစည်းကမ်းပေါ်ပရိုတိုကောလို့ပြောရင်အစဉ်အတန်းသတ်မှတ်ချက်တွေကြတော့ပြဿနာတက်လာတယ်ဥပမာဥရောပကိုသူလာမယ်ဒီဖက်တိုလီဒါပေါ်ဥပမာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့လာတာလားနိုင်ငံသားရေးဝန်ကြီးနဲ့လာတာလားကျွန်တော်တို့ရှိမှာပြဿနာတွေတက်နေတယ်ပြဿနာတက်တယ်ဆိုတာဥပမာသူတို့ကနားလည်ပြီးတဲ့ထားဦးပါတီတွေပါတီကနေပြီးတော့ဒီမိမကြီးကဘာပဲအစဉ်အတန်းနဲ့လာတာလဲဆိုတဲ့ဟာတွေမိခုနဲ့မိတဲ့အခါကျတော့ဥရောပမှာအဲ့လိုတွေအစအကုန်ပြဿနာတက်တယ်နောက်တစ်ချက်ကအဲ့ဟိုနိုင်ငံတကာလူကြီးတွေကြောထားတယ်လို့ပေါ့ဟိုပဲအဲဘယ်လိုပြောမလဲဟိုယာတုတွေအများကြီးယူတိုင်းကောင်းနေတာမဟုတ်ဘူးနိုင်နေမှမလားဆိုတဲ့ကိစ္စတွေပေါ့အဲ့ဒီအခါကျတော့ပြောလို့ရှိရင်ကျွန်တော်တို့ပုံမှန်ဒီမှာနိုင်ငံသားရေးဝန်ကြီးဌာနအလုပ်လက်မလုပ်ဘူးပုံမှန်လေးပြောအလုပ်လောက်တော့မှအလုပ်မဖြစ်ဘူးပြောလို့ရှိရင်နိုင်ငံသားရေးဝန်ကြီးဌာနဖေးတဲ့ဝန်ကြီးဌာနလို့ပြောလို့ရတယ်ဒါတစ်ချက်နောက်တစ်ချက်ကပြည်ကြားရေးဝန်ကြီးဌာနပြည်ကြားရေးဝန်ကြီးဌာနဆိုဥမာအခုရခိုင်ရေးခင်းတဲ့ဖြစ်ဖြစ်နိုင်ငံတကာအရေးကြီးမှဖြစ်ဖြစ်ဘလို့အရေးကြီးနေဗမာပြည်ရဲ့မှာဖြစ်ဖြစ်မေးလို့ရှိရင်ဖြေရမယ်။ဒါမှဖြေကြတာတခုမှမရှိဘူးသတင်းစာရှင်းလင်းပွဲတွေလောက်တာမဟုတ်မရှိဘူး။တမရာရုံကထုတ်တယ်လို့နိုင်ငံတော်အတိုင်းပင်ခံရုံကထုတ်တယ်လို့ဒါမျိုးတွေကြီးပဲရှောက်ပြောနေတဲ့အခါကျတော့ပြန်ကြားရေးဝန်ကြီးဌာနကလည်းဖေးနေတယ်ပြောလို့ရှိရင်ကျွန်တော်နိုင်ငံမှာနိုင်ငံသားရေးဝန်ကြီးဌာနလည်းဖေးနေတယ်ပြန်ကြားရေးဝန်ကြီးဌာနလည်းဖေးနေတယ်အဲ့ဒီအတွက်ကျွန်တော်တို့နိုင်ငံကမြန်မာနဲ့ကမ္ဘာအရေးမှပြောမယ်ဆိုလို့ရှိရင်ဒီတစ်နှစ်ကကာလမှပြောရင်ကျွန်တော်တို့ဟိုမင်းနဲ့ဝင်ကြီးဌာနနှစ်ခုနဲ့ဗမာပြည်ကစခန်းသွားနေရတယ်လို့ပဲပြောရမယ်။အဲ့ဒီဟာကိုကိုအောင်မိုးစောတို့ကိုစိန်ဝင်းတို့ပြန်ပြီးတော့ရှင်းပြနိုင်တော့ပိုကောင်းပါပေါ့ကို
။ဟုတ်ကဲ့ခင်ဗျာ။ကျ
ေးဇူးရိုက်တင်ပါတယ်။
ဟုတ်ကဲ့ကိုကြီးညာကျေးဇူးပါ။ဒါနဲ့ပတ်သက်လို့ပဲခုနကျွန်တော်ရှိတို့သရရှင်တူဖြစ်တဲ့ကုလာထွန်းဥလာထွန်းကနေပြီးတော့စပေးစာပြပို့ပါရတယ်။အဲ့ဒီမှာတော့နိုင်ငံတကာဆက်ဆံရေးနဲ့တန်မှန်ကျင့်ထုံးနီလန်စေကန်diplomatic protocol စနဲ့ရေးပါပုံတွေကိုသူတိတ်နားမလဲပါဘူးတဲ့ဥမာဆိုရှင်နိုင်ငံခေါင်းဆောင်တမရအစိုးရခေါင်းဆောင်တမရဝန်ကြီးချုပ်တွေကိုအစိုးရအဲ့တဲ့ဖြစ်နေကြိုဆိုတဲ့ပုံနောက်တရားဝင်ဖွဲ့စည်းပုံရမဟုတ်တဲ့အဲ့ဒီခေါင်းဆောင်တွေမဟုတ်တဲ့သူတွေဥမာဆိုလို့ရှင်တဲ့စစ်ဘုတ်ချုပ်ကြီးနိုင်ငံတော်ချန်ပေးပုံကူတွေကိုကြိုဆိုပုံစတာတွေကိုမရှင်းလင်းမနဲ့ကော်ဇော်ဒီနဲ့အင်ရှင်နိုင်ငံကကြိုဆိုတာအစ်စ်တူမဟုတ်ပဲကြိုဆိုတာတွေကသူ့အနေနဲ့မရှင်းပါဘူးတဲ့ဆက်ဆံရေးကောင်းတာလားဆိုတာလည်းဖြစ်ပြီးပါတဲ့နောက်ကြတော့သူဘွေမကြခလုခလုဖြစ်တာကနိုင်ငံတော်အကြံပေးပုဂ္ဂိုလ်ကို UN ကရောနိုင်ငံတော်အတော်များများကပါ defacto leader ဆိုပြီးတော့တရားဝင်သုံးနေကြတာပါတဲ့တရားဝင်ရွက်ောက်ပွဲနဲ့တရားဝင်နိုင်ငံရေးပါတီခေါင်းဆောင်ကို defacto leader လို့သုံးတာဘာကြောင့်ဘသူကမှမကန့်ကွက်တာလဲတဲ့မိုဖာကရောမဆိုင်ဘူးလားတဲ့ဆက်ဆိုင်ကောင်းတာလားမကောင်းတာလားဖြစ်ပြီးပါဆိုပြီးတော့သူကတော့မိကုန်းထုတ်ပါတယ်ခင်ဗျာခုနကကုညင်းညာလေးအဲ့ protocol ကိစ္စလည်းပြောပါတယ်ဒါနဲ့ပတ်လို့ဥအောင်မှုဆိုအရင်ဆုံးတုံ့ပြန်ဆွေးနွေးပေးပါလားခင်ဗျာ
ဒီ protocol ကျွန်တော်တင်တယ်ကျွန်တော်နားလည်မှုပေါ့နော်ကျွန်တော်နားလည်မှုရပြောမယ်ဆိုရင်တော့ကျွန်တော်လွန်ခဲ့တဲ့အနည်း20 30တောက်လျှောက်လုံးလည်းပဲဒီတောင်ဆန်းစုကြည်ကကျွန်တော်တပုတ်ရှိလှူရှာမှုရဲ့ကောင်းဆောင်မြန်မာပြည်သူရဲ့ကောင်းဆောင်အဖြစ်ဒါတကဘာလုံးကလက်ခံခဲ့တယ်မြန်မာပြည်သူကိုနိုင်တယ်လက်ခံခဲ့တယ်ပြီးခဲ့တဲ့ရေကောက်ပွဲမှာလည်းပဲသူ့ကိုတကယ်တမ်းကျတော့သူ့အပေါ်မှာမှုတည်ပြီးတော့ပြည်သူတရားလုံးကမြို့သားတပုတ်ရှိအဖွဲ့ချုပ်ကိုအမေဝိုင်းပြီးတော့ပုံအောင်ပြောမယ်ပြခဲ့တယ်ဆိုလို့ရှိရင်တော့မှားလိမ့်မယ်လို့မထင်ဘူးသို့တော်လည်းပဲကျွန်တော်လက်ရှိနေတဲ့ဖွဲ့ချုပ်ချုပ်ပုံအခြေခံဥပဒေအရသူကတမရလုပ်လို့မရဘူးကျွန်တော်တိုင်းပြည်ရဲ့ဒီတမရကကျွန်တော်နိုင်ငံရဲ့အကြီးအကဲအပြိုင်တဲ့ထက်မှအုပ်ချုပ်ရေးအာဏာတူလက်ထဲမှာဖြစ်တဲ့ပေါ့နော်ဒါပေမဲ့လက်တွေ့ကျွန်တော်တိုင်းပြည်ကိုတကယ်တမ်းဟိုပါပေါ့ဟိုဟိုတကယ်တမ်းစီမံခန့်ခိုးရတဲ့နေရာအလစ်ဒီတကယ် run နေအခါကြတော့ကနေ့ကတော့ဆန်းစုကြည်တယောက်တည်းရပဲဒီအလုပ်တွေကိုလဲပတ်နေလဲပတ်နေသလိုဖြစ်နေတယ်သူတယောက်တည်းပဲဦးဆောင်ညွှန်ကြားနေသလိုဖြစ်နေတယ်ဒီအခြေအနေပေါ်မှာဘူတည်ပြီးတော့သူက constitutionally ကျွန်တော် head of the state မဟုတ်ဘူးသို့တော်လည်းပဲဒါကျွန်တော်ပြည်သူတွေကသတ်မှတ်ထားတာကသူကခေါင်းဆောင်လို့သတ်မှတ်ထားသူကအဲ့လိုအဲ့အတိုင်းပဲလက်ကျင့်သုံးနေသလိုဖြစ်တယ်အဲ့အတွက်သူ့ကို defacto leader လို့ဒီနိုင်ငံတကာတွေစာနယ်ဇင်းတွေနိုင်ငံတကာတွေကရေးကြတာဖြစ်မယ်လို့ကျွန်တော်တော့အဲ့လိုနားလည်လို့ရပါတယ်ဗျ
ဟုတ်ကဲ့ကျွန်တော်တစ်ဆက်တည်းကျွန်တော်တို့မေးချင်တာမောင်တသနာပထမစာတစုမှာမေးထားတယ်ခုနကသူကတော့အပြုသဘောအကောင်းမြင်တယ်ဗောနော်ဒါပေမဲ့ရခိုင်ကိစ္စဖြစ်တဲ့ပြဿနာဖြစ်တာကိုသူလက်ခံတယ်ဒါပေမဲ့ဒီနိုင်ငံခေါင်းဆောင်ဒေါက်ဆန်းစုကြည်အပါဝင်ဆွေးနွေးအနေနဲ့ဒါကိုဖြစ်ရှင်းကြိုက်တွယ်နိုင်လိမ့်မယ်လို့သူယူဆပါတယ်လေကျွန်တော်နားလည်ကလည်းဒေါက်ဆန်းစုကြည်ကနိုင်ငံတကာကအရင်ကဆိုလေးစားလိုက်နာတဲ့လူတွေပေါ့နော်အဲ့တော့ဘာလဲပြောပြောဒီအခြေအနေကိုဒေါက်စုအစိုးရကဘယ်လောက်ထိကြိုက်တွယ်ဖြစ်ရှင်းပြနိုင်မယ်လို့ထင်လဲကွာမှုဆို
ဟိုပေါ့တော့မောင်တဒနာသူကပြောသွားတဲ့အထဲမှာပေါ့နော်ဟိုကျွန်တော်နိုင်ငံတစုံတရာ image တက်လာတယ်ကျွန်တော်နိုင်ငံတကာဝိုင်းပြီးတော့ဘလုတ်ကောမဲဟိုလက်တွဲပြပူပေါင်းဆောင်ရချင်တဲ့ပုံစံလေးပုံများလို့လည်းပုံရှိခဲ့ရတော့အမှန်ပါပဲကျွန်တော်လည်းတကယ်ကိုမျှော်လင့်ခဲ့ပါတယ် သို့တော်လည်းဒီရခိုင်ကိစ္စအဲ့ဒီ image တစ်ခုလုံးကိုစွဲချပစ်လိုက်တယ်ဆိုတာကိုဒီမောင်တက်စနာတတိပြုမှုပုံမပေါ်ဘူးလို့ကျွန်တော်ထင်ပါတယ်တွေ့မှာကျွန်တော်တို့အပြင်မှာဦးနာ perception ကအစိုးရတွေရဲ့အမြင်တွေသဘောထားတွေပို့ဘူးသူတို့ပြည်သူတွေရဲ့အမြင်သဘောထားမှာမှာဘာဒီမှာကျွန်တော်တို့ပုံမှာအများကြီးရိုက်ခတ်နေရဲဆိုတာကိုကျွန်တော်ပြောချင်ပါတယ်ဒါကြောင့်လည်းပဲကျွန်တော်တို့နိုင်ငံတရုတ်နဲ့ပူနီးပြီးသွားတဲ့အနေထားလည်းရှိတယ်လက်တွေ့မှာကျွန်တော်တို့နိုင်ငံဟိုနိုင်ငံကြီးတွေအားလုံးနဲ့နိုင်ငံတကာနဲ့အားလုံးနဲ့ပြည်ပြည်လည်းဆက်ဆံရမယ့်အခြေအနေရနေပြီးတော့ကျွန်တော်တို့ကဘက်တစ်ဖက်ကိုပို့ပြီးတော့ရိမ့်သွားတဲ့အနေထားသွားတယ်အဲ့ဒါကကကဗကုလသမတ်သမဂအပါဝင်ဥရောပလိုနိုင်ငံမျိုးတွေရှားမှာကျွန်တော်တို့နိုင်ငံရဲ့ရည်ရွယ်ချက်မှုဟာအရန်ကိုကျသွားလို့ဖြစ်တယ်လို့ကျွန်တော်အဲ့လိုပြောချင်ပါတယ်အဲ့အခြေအနေရောတကယ်ဖြစ်နေတာဖြစ်တယ်ဆိုတာကိုမောင်တဒနာတတိပပြုဖိတာဖြစ်ကောင်းဖြစ်နိုင်တယ်လို့
ဟုတ်ကဲ့ခင်ဗျာဥပမှုဆိုကျေးဇူးပါခင်ဗျာကျွန်တော်တော့ရှင်တူလှည့်ပေးချင်ပါတယ်ကိုနေဦးလင်းမလေးရှားနိုင်ငံပါကိုနေဦးလင်းဆွေးနွေးမြေမြောက်လို့ရပါတယ်ဗျာ
ဟုတ်ကဲ့ဗျာကျွန်တော်မြင်တာကတော့နံပါတ်1ကတော့အာနာမရခင်တော့စာစုကြီးပြောခဲ့တာတွေနဲ့ဒီနေ့ပြောခဲ့တာတွေကိုပြန်သုံးသပ်ပြီးလေ့လာကြည့်ရင်ဟိုပြောင်းပြန်လို့ဖြစ်နေရဲ့ပေါ့ဒါဘာကြောင့်ဒီလိုဖြစ်တာလဲဆိုတဲ့အခါကျတော့သူကဘာလဲဆိုတဲ့အခါကျတော့ state interest ခေါ်မှာပေါ့နော်နိုင်ငံတော် interest ဘက်ကိုပိုနီးဆက်လာတဲ့သဘောကြဟိုတော့ကတော့သူကအနောက်အုပ်စုရဲ့ပံ့ပိုးမှုနဲ့တိုင်းပြည်ကိုလဲပတ်ဖို့ညွှန်မှန်းပြီးတော့အများကြီးပြောခဲ့တဲ့သဘောလဲရှိကောင်းရှိလိမ့်မယ်လို့ထင်ပါတယ်နောက်တစ်ခုကကျွန်တော်တို့ဗမာလူမျိုးတွေသတိထားရမယ့်အချက်ကပါတီစုံဒီမိုကရေစီကျင့်သုံးတဲ့အခါတိုင်းမှာကျွန်တော်ရဲ့အတွေ့အကြုံများပြောရရင်အမေရိကန်သမ္မတရွေးကောက်ပွဲနဲ့တိုက်ဆိုင်တဲ့အချိန်ကိုယ့်ရဲ့နိုင်ငံရေးရည်ကြိမ်ဟာချင့်ကျင်တတ်ဖို့လိုပါတယ်လို့ကျွန်တော်ပြောချင်တယ်အခုကြတော့ကလင်တန်အောက်ဝါတဲ့အခါကြတော့သူ့ဘက်မှာဒေါ်ဆန်းစုကြည်ဘက်မှာရက်တဲ့လူကအနောက်အုပ်စုဘက်မှာနေဝါတဲ့သဘောရှိရှိတဲ့အခါကျတော့တိုင်းပြည်ထဲမှာဥမာတစ်ခုဆိုပါစို့ကိုဖီအာနန်ကိုခေါ်သွင်းလိုက်တဲ့အခါမှာသူနဲ့ကိုဖီအာနန်နဲ့ညှိနှိုင်းပြီးတော့ရခိုင်ကိစ္စကိုလုံတော်လဲပဲကိုဖီအာနန်ဘက်ကနေပြီးတော့တည်င်းတွေကိုပေါက်ကြားတဲ့အတွေ့ဒီအာစာဆိုတဲ့အဖွဲ့ကဝဲပီပဲလုပ်ပြီးတော့နိုင်ငံကိုအတက်လုပ်လိုက်တယ်ဒီအတွေ့ကျွန်တော်တို့ဟာရခိုင်ကိစ္စနဲ့ကျွန်တော်တို့အတိုင်းပြည်ဒေါ်အောင်ဆန်းစုကြည်ရဲ့စီမံချက်ဒီမှန်နေတာအောက်ဝါတယ်ဒါကြောင့်ကျွန်တော်တို့နောက်ဆုံးကြတော့ဒီနေ့ပဲစကောမာချေပြောခဲ့တဲ့စကားကိုကျင်သူတို့ကကျွန်တော်တို့နိုင်ငံကိုစိတ်ဝင်စားနေတယ်ဟိုပါပေါ့နော်စိတ်ဝင်စားပြီးတော့ကျွန်တော်တို့ကိုဆွဲတင်လိုတယ်သို့တော်လည်းပဲသူတို့ရဲ့ information တောင်းပဲဖြစ်ဖြစ်ဘာကြောင့်ပဲဖြစ်ဖြစ်ပြုမှုချက်ကမှားသွားတဲ့အတွက်သူတို့ဟာတရုတ်ပြည်ကိုတွန်းထိုးလိုက်လို့ကျွန်တော်တို့နိုင်ငံကိုဖြစ်သွားတယ်လို့ပဲကျွန်တော်မြင်ပါတယ်ဗျ
ဟုတ်ကဲ့ကိုနေဦးလင်းကျေးဇူးပါခင်ဗျာကျွန်တော်ဒါနဲ့ပတ်သက်လို့ကိုစိန်ဝင်းရဲ့တုံ့ပြန်ဆွေးနွေးမှုကိုသိလို့ပါတယ်သူဟာလေးကိုကျွန်တော်တချုပ်ပြောခြင်းသူကတော့အဲဒေါ်ဆန်းစုကြည်ကဒီမြန်မာနိုင်ငံရဲ့အကျိုးစီးပွားကိုပို့ပြီးတော့ဦးစားပေးလာတဲ့သဘောတွေ့ရတယ်လို့သူကတော့မြင်ပါတယ်အရင်တော့ဆိုရင်တော့ပြောမဆိုမှမှတယ်ဒီကဘာလုံးနဲ့ပတ်သက်လို့ဒီဒီမိုကရေစီလူခွင့်ရေးမှာဒေါ်ဆန်းစုကြည် icon ပေါ့နော်သူအားလုံးရဲ့ဟိုတင်ဂီတာတက်ရလူရက်တည်နေတဲ့လူပါဒါပေမဲ့ခုနကကုစင်ဝင်းတို့ဆွေးနွေးသွားလို့ပဲဒီကဘာလုံးမှာသူရဲ့ impression ကကျလာနေတာပေါ့အဲ့တော့ခုနကသူဆွေးနွေးသွားတဲ့ဒေါ်ဆန်းစုကြည်ကတကယ်ပဲမြန်မာနိုင်ငံရဲ့အကျိုးစီးပွားဘက်ကိုပို့ပြီးတော့ဦးစားပေးနေတာလားတခြားဒီလူခွင့်ဒီမိုကရေစီကိစ္စတွေကို sideline လုပ်လိုက်ပြီလားကိုစိုးဘယ်လိုသုံးသပ်မိပါလဲ
အဲဒေါ်ဆန်းစုကြည်တက်လာတော့နိုင်ငံရေးမူဝါဒတွေဘာဖြစ်မလဲဆိုတာဆန်းစစ်ကြတယ်ပေါ့နော်ဒါမှဟိုတချို့ကလည်းအနောက်နိုင်ငံတွေရင်းကြမှာအဲ့လိုတော့မဟုတ်ပါဘူးဒီပန်းနိုင်မူဝါဒကိုပဲဆက်ကင်တာဒါ2012သမနာဥပဒေစိန်တက်လာတာလည်းဒီတိုင်းဒီပုံဒီမူဝါဒပါပဲအဲ့ဒါကလည်းဆိုဟိုအရင်တော့ဒီစအနာရှင်စနစ်အောက်မှာကြတော့တရုတ်ရဲ့ကြီးအောက်ကိုအပြည့်ဝင်တာနေတခြားနိုင်ငံတွေနဲ့ပါဆက်ဆံနေဆိုတဲ့မူဝါဒဒါမူဝါဒကိုပြောတာပါဘူးတော်လည်းခုနကပြောသလိုကျွန်တော်တို့ကပုံမှန်အခြေအနေမှာတော့ဒီမူဝါဒကိုသုံးနိုင်ပေမဲ့ပြဿနာဖြစ်လာတဲ့အခါကျရင်မနိုင်ရော personalize ဖြစ်တဲ့အခါကျတော့မနိုင်ပြီးဖြစ်ပြီးတော့ပြောတယ်ဥပမာအပြင်ဒီစစ်တပ်တော်နဲ့ဒီတရုတ်နဲ့ဆက်ဆံရေးဒီနှစ်ဆမ်းပိုင်းတော့မှာဒီနေ့ဆက်ဆံအင်ဂျင်နီယာကောင်းတာမဟုတ်ဘူးဒီတော့လည်းပဲဒီကိစ္စရင်းနှီးထားပြလာပြီးတဲ့နောက်ပိုင်းမှာပြည်သူ့မကမှာဒီတူအားကိုးရတဲ့အတွက်ဒီရုံးနဲ့ပုံမူကြကြတယ်အလားတူပဲဒီအစိုးရအနေနဲ့လည်းတရုတ်ပြဿနာကိုဖြေရှင်းမှုတရုတ်ကြားဝင်မှုအတွက်ဒီကိုဟိုကျွဲကကြောက်ဒီဒါပေါ့လေလောက်ခိုင်းမှုအတွက်ကို ကိုကလာတဲ့ဟာဒါဒီသူတို့မလုပ်ချင်ဘူးသို့တော်လည်းအဲ့ဒီအခြေအနေဖြစ်သွားကြတာပေါ့နော
်ဟုတ်ကဲ
့နောက်နိုင်ငံတွေအနေနဲ့ကြည့်မယ်ဆိုအထူးသဖြင့်တော့အမေရိကန်ပေါ့အမေရိကန်တို့ကလည်းကြည့်တာတော့မျိုးပေါ့ဒီမိုကရေစီထွန်းကားနေနေတာရဲ့ geopolitics ပေါ့နော်အဲ့ဒီပေါ်မှာပဲအခြေခံပြီးတော့သွားတာအဲ့မှာအိန္ဒိယတို့ဂျပန်တို့ပါလာတာပေါ့လေ
ကျွန်တော်နည်းနည်းလေးတူတူလေးမေးချင်တယ်ကိုစိန်ဝင်တော့အခုရခိုင်ကိစ္စဖြစ်သွားတဲ့အတွက်ကြောင့်မြန်မာနိုင်ငံရဲ့နိုင်ငံခြားရေးမူဝါဒမှာလူ့ခွင့်ရေးဒီမိုကရေစီရေးနဲ့ပတ်သက်လို့တစုံတရာအားနည်းသွားတာထိခိုက်သွားတာမျိုးရောဖြစ်နေတဲ့အနေအထားရှိလားဖြစ်နေတယ်လို့သုံးသပ်လို့ရလားကိုစိန်ဝင်တူတူလေးသုံးသပ်ပြပါအ
ဲ့တော့ဖြစ်တာတော့ဥပမာပြန်ခုကျွန်တော်တို့သတင်းမီဒီယာလွတ်လပ်ခွင့်ကိုကြားလာတယ်เนาะပြီးတော့ဒီလူ့ခွင့်ရေးနဲ့ပတ်သက်ပြီးတော့ recognition နဲ့အသိမှတ်ပြုမှုတွေဒါတွေကနောက်တန်းကျောက်သွားတယ်ဘာသာကျေပြလောင်လောင်ဖြစ်လာတယ်ဆိုတော့ national security လုံခြုံရေးဆိုတဲ့ဟာပဲကျေပြလောင်လောင်ဖြစ်လာပြီးတော့နှစ်ပေါင်းကြောင့်များစွာတိုက်ခဲ့တဲ့လူခွင့်ရေးဆိုတာကြီးကနောက်ရောက်သွားကြတာပေါ့နော်။ဒါလည်းရှေ့ဖြစ်မှာပေပြီးတော့ဖြစ်လာတဲ့လမ်းကြောင်းရှိနေပ
ါဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့တည်းလီလိုင်းအစီအစဉ်ချိန်ဆက်တော်လို့ပါအဓိကပေါင်းဆွေးနွေးပြီးတဲ့လူမောင်တေဒီမိုကရက်တစ်ပါတီကဥအောင်မိုးစောနဲ့ဒီ MGI ကကုစိန်ဝင်းတို့ကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ။တည်းရဲ့လီလိုင်းအစီအစဉ်ကိုဒီမှာပဲရန်နာခွင့်ပေးပါခင်ဗျာ။